COVID-19 ရောဂါပိုးပြန့်ပွားမှုကိုတားဆီးနိုင်ဖို့အတွက်ပိုးသက်ဆေးတွေဖြန့်တာကကျန်းမာရေးအတွက်သင့်တော်ရလားဆိုတာကိုတင်ဆက်ပေးမှာပါ။ COVID-19 ရောဂါကိုတားဆီးကာကွယ်တဲ့အနေနဲ့ရက်ွက်တွေ၊လမ်းတွေ၊တိုက်တာအဆောက်အအုံတွေကိုသက်ဆိုင်ရာရက်ွက်အလိုက်တာဝန်ရှိသူတွေကပိုးသက်ဆေးဖြန့်တာတွေလုပ်နေကြပါတယ်။ပိုးသက်ဆေးတွေကိုလိုအပ်တဲ့အချိန်လိုအပ်တဲ့နေရာတွေမှာဒါစနစ်တကျဖြန့်ကြဖို့ ਨੇ ဘယ်လိုနေရာတွေကဖြန့်တင်တယ်မဖြန့်တင်ဘူးဆိုတော့ဆောင်ရံရှောင်ရံတွေကိုလည်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒီလိုပိုးသက်ဆေးကိုယောဂပူမွားတွေတည်စီဖို့အတွက်ဆိုပြီးလိုက်ဖြန့်နေတာမျိုးကပြည်သူတွေအတွက်တခြားယောဂတွေဖြစ်လာစေနိုင်ပြီးကျန်းမာရေးကိုထိခိုက်လာနိုင်တဲ့အကြောင်းဒေါက်တာကျော်စွာဦးကအခုလိုပြောပြပါတယ်။
တော်တော်လည်းပဲအခုဒီပတ်တလို့ပတ်ပြီးတော့ကျွန်တော်အများဖြန့်နေတဲ့ခါကျတော့အများတူနာပုံပါလဲဟိုဘေးထွက်ဆိုးကျိုးရှိနိုင်လားဆိုတော့ဟုတ်ရှိရောရှိနိုင်ပါလေအရင်ကြီးအနေရရှိလားဆိုတော့လေပြောရတော့နည်းနည်းခတ်တယ်ဒါဒီဓာတုပြေတာပစ္စည်းတွေဖြစ်တဲ့ကြောင့်ပါပဲအကယ်၍ဘာခုဒီအစားတောက်တွေပေါ်မှာပဲဖြစ်ဖြစ်တခုခုဒီအသက်ကြီးရောတွေခလေးတွေစသဖြင့်အဲ့လိုလူတွေပေါ့ချို့အရေးကတက်ပြမှုအရင်အဲ့လိုပေါ့ခံစားမှုပြင်းတဲ့လူတွေအဲဒီပေါ်မှာနည်းတက်ရောက်မှုရှိမှာပေါ့နော်ချို့ပန်းနိုင်ကြတဲ့သမားတွေစသဖြင့်ပေါ့နော်အချုပ်ရောကရှိတဲ့လူတွေပေါ့နော်တက်ရောက်မှုဒါပေမဲ့ဒီကနေ့ပတ်သက်ပြီးတော့ကျွန်တော်ခုနပြောသူပေါ့လုံးတဲ့လူတွေကလည်းလုံးနေတယ်လို့အဲကျွန်တော်တို့ဒီကျွန်တော်ပါမတော့ဒီကျွန်တော်တို့ဒီကျမကြီးအားလုံးကဆရာဝန်ကြီးရဲ့အမြင်ကတော့ဟိုလိုအပ်တဲ့အချိန်မှာလိုအပ်တဲ့လုပ်တာတော့ပို့ပြီးတော့ကောင်းတယ်လို့ကျွန်တော်တို့တော့မြင်ပါတယ
်။ပိုးသက်ဆေးဖြန့်မှုလိုအပ်တဲ့နေရာတွေဖြစ်တယ်လူနာနေထိုင်ခဲ့တဲ့နေရာကွာရန်တိန်းစင်တာတွေစတဲ့နေရာတွေမှာလိုအပ်တဲ့ပမာဏကိုကျမကြီးနဲ့အားကစားဝန်ကြီးဌာနကညွှန်ကြားချက်နဲ့အညီပဲလုပ်စီခြင်းနဲ့လို့ဆိုပါတယ်။တချို့တွေကစိုးရိမ်စိတ်ကြီးပြီးပိုးသက်ဆေးဖြန့်ပေးဖို့အတွက်လာပြောကြတာတွေရှိပေမဲ့ဘေးထွက်ဆိုးကျိုးတွေအနေနဲ့တိခိုက်မှုတွေရှိလာနိုင်တာကြောင့်မလိုအပ်ရင်ဖြန့်မပေးဘူးလို့ပရဟိတလုပ်ငန်းတွေကိုဦးဆောင်လုပ်ကင်နေတဲ့ကိုအောင်နေမျိုးကပြောပါရယ်
။ဒါဆိုရည်စရာပဲဗျမလိုအပ်ဘဲနဲ့တော့မဖြန့်သင့်ဘူးကြာအဲ့ဒီပိုးသက်ဆေးတွေအချို့ဆိုလို့ချင်းဥမာဟိုကျွန်တော်တို့ပြီဆိုလို့ချင်းဟာပိုးအိမ်ပိုးသက်ဆေးဖြန့်နေလို့ပါဒီပိုးသက်ဆေးဖြန့်နေလို့ပါဆိုပြီးလာပြောကြတယ်ကျွန်တော်တို့မလိုအပ်ဘဲနဲ့ဖြန့်မပေးဘူး။ဘာတို့လဲလိုအပ်လားမလိုအပ်ဘူးဆိုရင်ဖြန့်မပေးဘူး။အခုဆိုမလိုအပ်ဘဲနဲ့အဲခဏခဏဖြန့်တာလေဒီသူ့ရဲ့ဆေးရဲ့ side effect တွေနဲ့ဒီပတ်ဝန်းကျင်ကိုထိခိုက်မှာပေါ့နော်။ဟုတ်သူအင်ဆက်လေးတွေတေးကုန်တာလို့ဟိုဒါဂေယျစနစ်ပြီးပါပြည့်စုံနိုင်နေတာမျိုးတကယ်ဖြစ်ပြီတကယ်ဖြစ်ွားပြီဆိုမှလာဟိုဖြန့်တဲ့တာပေါ့
မုံရမြို့မှာတော့ပိုးသက်ဆေးဖြန့်တာတွေကိုမလိုအပ်ဘဲမလုပ်သလိုလူအသွားအလာများတဲ့နေရာတွေနဲ့ဈေးတွေကိုဆက်ပြတ်ရင်းနဲ့ဖြန့်တာမျိုးတွေကိုလုပ်နေပါတယ်ဒီလိုပိုးသက်ဆေးကိုခက်စိတ်စိတ်ဖြန့်တာမျိုးကရေရှိမှကျန်းမာရေးကိုထိခိုက်လာနိုင်တယ်ဆိုပြီးစိုးရိမ်သူတွေရှိလာပါတယ်ပိုးသက်ဆေးဖြန့်မှုကိုလူတဦးတယောက်ရဲ့စိတ်တဘိုးနဲ့မဟုတ်ဘဲရက်ွက်သူရက်ွက်သားအားလုံးရဲ့ဆန္ဒအရာပဲလုပ်တင်တယ်လို့လည်းမတင်စာရှင်လေးကြီးကပြောပါရယ
်ပိုးသက်ဆေးဖြန့်တာကဒီရက်ွက်တွေကောင်းမှာလုပ်နေရဲ့နောက်လူတွေကိုစိတ်ပိုင်းဆိုင်ရာလုံခြုံမှုပေးတဲ့ဟိုလုပ်ငန်းတစ်ခုလုံးမြင်ရတယ်ပေါ့နော်သူကဒီလမ်းတွေပစ္စည်းတွေပုံမှန်ပိုးသက်ဆေးဖြန့်နေဟိုစိတ်တုပ်လိမ့်လိုက်တဲ့ဆိုရင်ဒါစိတ်ချမှုတစ်ခုရတယ်စိတ်ချလုံခြုံမှုတစ်ခုဖြစ်စေတယ်ဒါပေမဲ့ဒီချိန်ထဲမှာအလွန်ကျွန်ဖြန့်တဲ့အရာတွေဥပမာဟိုဈေးတွေမှာဖြန့်နေဆိုရင်အဲ့ဈေးမှာရောင်းတဲ့ပစ္စည်းတားငါးတွေတားတွေကိုထိလိုက်ရင်အဲ့ရတစ်ဆင့်ပြန်ပြီးကိုယ်ရည်စီကိုယောဂအဖြစ်နဲ့ဟိုနောက်ပိုင်းတွေမှာကိုယ်ရည်စီယောဂအဖြစ်နဲ့ပြန်ရောက်လာမယ်ဆိုတော့ဘယ်ရမဆိုတန်ဆေးလွန်ပြီးပေါ့နော်ဟိုအလွန်ကျွန်တော်တို့ကလုံးဝမကောင်းဘူ
း COVID-19 ယောဂကိုကာကွယ်နိုင်ဖို့အတွက်ပိုးသက်ဆေးဖြန့်တဲ့အခါမှာလိုအပ်တဲ့နေရာတွေမှာသာဖြန့်ကြဖို့ ਨੇ ဆေးဖြန့်တဲ့အခါလောက်ရမယ့်ဆောင်ရံရှောင်ရံတွေကိုကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ကျမအိမ်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်